Israel နဲ့ Hamas အဖွဲ့အစည်းအပြစ်ရရေးဒုတိယအဆင့်ဆွေးနွေးပွဲတွေရဲ့နောက်ဆုံးအခြေကတိုးတက်မှုမရှိဘဲပြီးဆုံးသွားပါတယ်။တောက်ကြာနေ့က Israel ညှိနှိုင်းသူတွေအိမ်ပြန်သွားချိန်မှာဆွေးနွေးပွဲကတိုးတက်မှုမရှိခဲ့သလိုစနေမှာပြန်လဲစတင်နိုင်မလားဆိုတာလည်းမသေချာဘူးလို့ Hamas အကြီးတန်းအရာရှိတကူကိုကိုးကားပြီးအေပီသတင်းကရေးပါတယ်။ပထမဆင့်သဘောတူထားတဲ့အပြစ်သတင်းကစနေနေ့မှာကုံဆုံးမှာဖြစ်ပေမဲ့သဘောတူညီချက်ရဲ့စီကံချက်တွေအရဆိုရင်တော့ဒုတိယအဆင့်ဆွေးနွေးပွဲတွေဆက်လက်ဆောင်ရွက်နေရင်နှစ်ဖက်လုံးကတိုက်ပွဲတွေပြန်လဲစတင်မှာမဟုတ်ပါဘူး။ Israel, Qatar, Egypt နဲ့ American ပြည်ထောင်စုကအရာရှိတွေဟာကိုင်ရိုမြို့တော်မှာဒုတိယအဆင့်ဆွေးနွေးပွဲတွေလုပ်ဆောင်နေတာပါ။အဲဒီမှာ Hamas ကတယောက်ချင်းမရှိပေမဲ့သူတို့ရဲ့ရည်တည်ချက်ကိုအီဂျစ်နဲ့ခါတာနိုင်ငံတွေကကြားကန်ညှိနှိုင်းသူတွေကတဆင့်ဆွေးနွေးကြပါတယ်။ဒုတိယအဆင့်ဆွေးနွေးမှုမှာတော့ Gaza စစ်ပွဲအဆုံးသတ်နိုင်ပြီး Israel တပ်တွေစုခွာကာ Hamas ဖမ်းထားတဲ့အသက်ရှင်ကျန်ရင်းနေသူတစားကန်တွေပြန်လွတ်လာရေးညှိနှိုင်းနေကြတာဖြစ်ပါတယ်။ Israel အစိုးရကာဇာမှာကျန်ရှိနေတဲ့တစားကန်52ဦးကသေဆုံးပြီးဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာ 15 လကြာဖြစ်ပွားခဲ့တဲ့စစ်ပွဲကိုရပ်တန့်နိုင်ခဲ့တဲ့ပထမအဆင့်ပြည့်ရည်ကာလအတွင်းမှာတော့ရုပ်လောင်း၈လောင်းအပါအဝင်တစားကန် 33ဦးကို Hamas ကလွှတ်ပေးခဲ့ပြီး Israel ကလည်းပါလက်စတိုင်းအကျဉ်းသား 1000 နီးပါးလွှတ်ပေးခဲ့ပါတယ်ခင်ဗျာ။